ကယောဂနဲ့စီရေးတက်မှမှုတွေကြုံရချိန်မှာဒီနှစ်ထဲကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိပါမလားဆိုတဲ့မိကွန်းတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းတင်ပြပေးချင်ပါတယ်။ကျမမိခါပါ။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မှုစည်းရင်းပေးထားတဲ့နိုဝင်ဘာလရွေးကောက်ပွဲကိုကယောဂကာလအကန့်အသတ်တွေနဲ့လက်နက်ကင်ပရိပခါတွေကြားကျင်းပရမယ့်အခြေအနေကြောင့်လွတ်လပ်မျှတနိုင်ပါမလားဆိုပြီးနိုင်ငံရေးပါတီတွေကစိုးရိမ်နေကြတာပါ။ပြည်ရဲ့ရက်တွေမှာလည်းနိုင်ငံရေးပါတီကကုစလေတွေပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံပြီးလွတ်လပ်မျှတမှုရှိအောင်ဖန်တီးပေးဖို့တောင်းဆိုခဲ့ကြပါတယ်။ကော်မရှင်နဲ့တွေ့ဆုံခဲ့တဲ့အထင်အတ္တိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒေါက်တာနန္ဒာလှမြင့်ကတော့လက်ရှိအချိန်ထိကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာအားရစရာမရှိဘူးလို့ပြောဆိုလိုက်ပါတယ်
။ဒီလိုကြတယ်ကျွန်တော်ပါတီကအဓိကနှစ်ချက်ပေါ့။လူကြီးများတဲ့မဲ့ဒေတာတွေမှာဆိုရင်မဲယုံတွေကိုတိုးချက်ပေးတမဲယုံမတိုးချက်နိုင်ရင်လည်းမဲပေးဖို့ကောင်တာတွေတိုးချက်ပြီးပေါ့နော်။ဟိုမဲပေးအောင်ပေးတော့လို့မဲပေးနေရတဲ့ဒီသူတွေရှိတယ်။အားလုံးမဲပေးကြရအောင်မဲယုံတွေတိုးချက်ပြီးပါ။အဲတမဲယုံကြောင့်တောင်းဆိုတာရှိပါတယ်။နောက်တစ်ချက်ကကျတော့ကျွန်တော်တို့မဲရည်တက်တဲ့နေရာမှာပေါ့နော်။ကျွန်တော်မဲယုံပိတ်တာနဲ့စက်ဖက်ကိုစတဲ့ရည်ရှိမှာပဲ။ဟိုမဲယုံမရည်တက်နဲ့ဒီဆက်ဆံရတဲ့ယူရီနဲ့ကျွန်တော်ဖွင့်ပေးဖို့ကော်မရှင်ပြောတဲ့ခါကျွန်တော်မှမဲယုံယူကြည့်ရဲ့အထုပ်တွေကိုဖြည့်ပြီးတော့မှအဲ့မှာအားလုံးရရှိမှာကြီး။ကျွန်တော်အဲ့ဒါတွေတောင်းဆိုတာဟိုမမကကတိပူဝနအဲ့လိုလိုသူခေယုတ်ဖြစ်ပါတယ်လို့တင်ပြသွားတယ်အမ်ကိုရေးလို့ဆိုတော့ကော်မရှင်ကြည့်ရတာတော့လေဟိုပြည့်ပြည့်တော့တော့ကျွန်တော်မသိရဘူးပေါ့နော်ဟိုတိတိကျကျရတဲ့အဖြစ်အပျက်ကိုမသိနိုင်ဘူးပေါ့ဒီနောက်သူတို့မှလည်းဘာလို့ကိုယ်နေမှာဘာလို့တော့မင်းမသိတဲ့ပုံစံမဖြစ်နေသေးဘူးကျွန်တော်တို့သုံးသပ်တာတော့လေ
COVID-19 ကရောဂါကြောင့်လူစုလူဝေးမလုပ်ဖို့ကန့်သက်ချက်တွေနဲ့ရခိုင်ပြည်နယ်အပေါင်းဝင်တိုင်းရင်းသားဒေသတွေကလက်နက်ကင်ပရိပတ်ခါတွေကစီယုံရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာမှာကိုနိုင်ငံရေးပါတီတွေကစိုးရိမ်မှုတွေရှိနေကြပါတယ်။ဒီလိုနိုင်ငံရေးပါတီတွေရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြင်ဆင်ပေးထားတာမတွေ့ရသေးဘူးလို့လူပေါင်းသစ်ဒီမိုကရက်တစ်ပါတီကမန်နင်းနေမွေကပြောဆိုလိုက်ပါတယ်
။ကာလာမှာမင်းဆက်စီယုံနဲ့ပတ်သက်ပြီးတော့သူကတော့ဟိုရေပုံရအကြမ်းကြီးပဲပြောတာပေါ့နော်။သူတို့ကဒီ MOHS လို့ခေါ်တဲ့အဲဆက်မရင်းနဲ့အန်ဆောင်ကြီးဌာနကနေပြီးတော့ညွှန်ကြားချက်တွေတိုင်းသူတို့ဆောင်ရွက်မယ်ဆိုတာမျိုးပြောတယ်။ဆိုတော့ခါကြကျွန်တော်တို့ကအဲ့ဒါတွေကအချိန်နဲ့တပြေးညီကြောင်းလဲမြေကကျွန်တော်တို့ကဘယ်လိုပြင်ဆင်ရမလဲဆိုတဲ့ဟာလေတော်တော်ပြဿနာရှိတယ်။ရှိတယ်ဆိုတဲ့ခါကြတော့ဒီမင်းဆွဲတဲ့ကိစ္စမှာပဲဖြစ်ဖြစ်မဲပေးတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျွန်တော်တို့ကဗျာနဲ့ပတ်သက်လို့ရှိတိတိကျကျတိနိုင်မှုလူတွေအညာကင်းကင်းနဲ့မဲပေးနိုင်အောင်ရယ်အဲ့ဒါကမဲပေးတဲ့အချိန်ကာလပေါ့နော်တွန့်မြင့်ပေးနိုင်အောင်ကျွန်တော်တို့ကအဲတိုက်တော့တိုက်တွန်းခဲ့တယ်သူတို့ကတော့ဥပဒေတိုင်းဥပဒေတိုင်းဆိုစကားတော့ခဏခဏပြောတယ်တိုးတော်လည်းအဲ့ဥပဒေတွေကလိုအပ်ရင်လိုအပ်တယ်လို့ကော်မရှင်ရဲ့သုံးချက်တွေကအတီဖြစ်ပြီဆိုပြီးတော့ပြင်လို့ရတဲ့ဟာမျိုးတွေမှာသူကကော်မရှင်ကဥပဒေတိုင်းလောက်တာပါဆိုပြီးတော့ငင်းဆိုတဲ့ဟာမျိုးတွေတော့ရှိပါတယ
်ရွေးကောက်ပွဲအစီအစဉ်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိနေသေးတဲ့အပေါ်မှာလည်းကော်မရှင်အပေါ်မှာနိုင်ငံရေးပါတီတွေဘက်ကဘဝင်မကျဖြစ်နေရပါတယ်တစ်ချိန်တည်းမှာပဲရွေးကောက်ပွဲကော်မရှင်ပေါ်လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဩဇာလွှမ်းမိုးနေသလားဆိုပြီးမေကွန်းထုတ်နေသူတွေထဲမှာတော့အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွင်းရင်းမှုစိုင်းလိတ်လည်းပါဝင်ပါတယ
်သူတို့နဲ့နှိစက်တဲ့ပုဂ္ဂိုလ်ရှင်းပြောရင်သူတို့ပါတီတွေကလူတွေကိုပါတီရဲ့ချောက်ကစီကြီးမှာသူတို့နဲ့နှိစက်တဲ့ပုဂ္ဂိုလ်တွေကခံတာလေဒီဥစ္စာတွေအားစားလမ်းကြောင်းလွဲနေပါလေဒီစားအနိုင်ရပါတီနဲ့နီးစပ်တဲ့ပုဂ္ဂိုလ်နဲ့ပဲခါလိုက်တဲ့ခါကျတော့သူ့ကိုအရေးတကြီးကြီးနဲ့လောက်ရတာပေါ့လေတကယ်တမ်းဖြစ်တဲ့ကလေလောကမလာတဲ့မှာလုံမယ်ဆိုရင်တိတ်ကြတဲ့ဆင်ဘယ်နေ့လဲပြောလိုက်ပေါ့စက်ဖက်ကမိစိမ့်မပြလို့ဒီနည်းအားဖြင့်အမိတ်မရသေးလို့မထုတ်ပြန်တာလေကဆိုတော့တစ်ဖက်ပါတီကိုရှင်းပြီးတော့မှအချိန်မရရအောင်လုပ်ပေးနေတဲ့သဘောလို့ပြောဆွဲကြမယ်ဆိုရင်လည်းဒီမှာဆွဲခံရနိုင်တယ်လေဆွဆွဲတင်တာကို
ရွှေကောက်ပွဲကော်မရှင်ဘက်ကတော့လွတ်လပ်မျှတပြီးဗက်လိုက်မှုကင်းကင်းနဲ့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမကြသေးခင်ကပဲထုတ်ပြန်ပြောဆိုထားပါတယ်။နိုင်ငံရေးပါတီတွေဘက်ကတော့ရွှေကောက်ပွဲလုပ်ငန်းစဉ်တွေပတ်သက်လို့ကော်မရှင်အနေနဲ့ရှင်းရှင်းလင်းလင်းဖြစ်အောင်အမြန်ဆုံးထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။